မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ပြီးခဲ့တဲ့သတင်းသုံးပတ်အတွင်းရွှေဈေးတရိပ်ရိပ်တက်လာပြီးတော့မြန်မာကျပ်ငွေတန်ဖိုးကျဆင်းလာတဲ့အကြောင်းကိုနားဆင်ရပါမယ်။အခုလိုဖြစ်ရတာကရွှေတင်သွင်းမှုပြတ်တောက်တာနိုင်ငံခြားငွေစီးဆင်းမှုအားနည်းတာအပြင်ငွေရိုက်ထုတ်နိုင်တာမျိုးကောလာဟလတွေနဲ့အထွေထွေမတည်ငြိမ်မှုတွေကြောင့်ဖြစ်တယ်လို့အမည်မဖော်လိုတဲ့စီးပွားရေးသုံးသပ်သူတူကပြောပါတယ်။ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့စီဝိုင်းဆောင်ပါအများအပြားကိုလည်းရေးသားခဲ့တဲ့အခုစီဝိုင်းသုံးသက်သူကရွှေဈေးတက်ရခြင်းအကြောင်းရင်းကိုအခုလိုစတင်ပြပါလေ
ဒီရွှေနဲ့ပတ်သက်ပြီးတော့ကုန်ကျွယ်မှုတွေပေါ့ဒီကုန်ရမ်းတွေဒီရွှေကြောင်းတွေပါတယ်ကုန်တင်သွင်းမှုတွေအပြက်လက်နေတဲ့သဘောပုံမှုတွေရွှေတက်တယ်လို့ပဲထင်တယ်
ဟုတ်ကဲ့နောက်ဒီမြန်မာငွေတန်ဖိုးကျပြီးတော့ဒီဒေါ်လာဈေးတက်သွားတဲ့သဘောပေါ့နော်အဲ့ဒါကရောဘာကြောင့
်လက်ရှိပြည်တွင်းပြည်ပကုန်ကျွယ်ရေးမှာဒေါ်လာကိုသူပြင်းမိနေတဲ့ချိန်မှာပုဂ္ဂလိကဘဏ်တွေရောနိုင်ငံကဘဏ်တွေရောအစိုးရ MFTV ဘဏ်တွေရောပေါ့နော်ဒီဘဏ်တွေကနေပြီးတော့မှဒီငွေသွင်းငွေလွှဲလုပ်ငန်းတွေ transaction တွေမှာတိတ်ပြီးမှအလုံးမလုပ်ဘူးဆိုရင်တော့ဒေါ်လာ transaction ရရက်တဲ့အတွက်အကြောင်းအရာတစ်ခုရှိနိုင်တယ်ပေါ့နော်နောက်တစ်ခုကဒီအဓိကချက်ကတော့ဒီအဓိကချက်ကြောင့်မို့စီးပွားရေးလုပ်တဲ့စီးပွားရေးလုပ်ငန်းရှင်တော်တော်များများအပေါ်မှာဒီပေါ်ကဒေါ်လာအစိမ့်ပေါ့နော်အစိမ့်တွေဝယ်တဲ့နေရာမှာဈေးကွက်မှာဝယ်မရပြုမရဖြစ်တဲ့အတွက်ဒေါ်လာရှားပြီးတော့မှဒေါ်လာတန်ဖိုးတွေတက်လာတဲ့အတွက
်ဟုတ်ကဲ့အဲ့ဒီတော့ဒီကျပ်ငွေကျရခြင်းနောက်အကြောင်းရင်းတော့ရှိနိုင်သေးလား
ဒီဈေးကွက်ထံမှာတော့ပြောနေတာကတချို့ကျွန်တော်တို့လည်းကြားနေရတော့နော်ဒီကျပ်ငွေငွေကြေးပြက်လက်မှုတွေရှိရင်ငွေထုတ်တာတို့ပါတော့နော် printing လုပ်တာတို့ပါတော့
ဟုတ်ကဲ့ဒီငွေရိုက်ထုတ်တာပေါ့နော
်ဟုတ်ဟုတ်ဟုတ်ရှိနိုင်ကြီးရှိတာပေါ့နော်ဒါတွေကလောလောဆယ်အခြေအနေရဆိုရင်အဲ့တော့အဲ့ဒါလေကျပ်ငွေတန်ဖိုးကျစေရခြင်းဖြစ်နိုင်ခြင်းရှိတဲ့ခုပဲ။အရှိန်အတိုင်းမှာတော့ဒီ circulation of money ပေါ့နော်ငွေတွေကဒီ market ထဲမှာလဲပတ်မှုမရှိဘူးဆိုတော့ငွေကအဲသုံးရမကြန်တာဒီမှာမသုံးရနဲ့လက်ငွေကျက်နေတဲ့သဘောလည်းဖြစ်နိုင်တယ်။အဓိကတော့ပုဂ္ဂိုလ်ဒီပြည်တွင်းဘဏ်တွေဒီကတစ်လကွယ်45ရဲ့50ကျော်ပါပေါ့ရေပေါင်း50နဲ့ကတ်နေတဲ့ဒီဘဏ်တွေကပိတ်ထားတဲ့အတွက်ဒီဘလောက်စီတီလို့ခေါ်တာပေါ့နော်ငွေကြေးလေပတ်မှုတွေက market ထဲမှာပြတ်နေတဲ့အတွက်တစ်ခါကသုံးရမယ့်နေရာမှာဘယ်ရမဘယ် site ကမှသူအခုဆိုရင်ဒီ revenue တက်ကကြည့်မယ်ဆိုရင်အခွန်ကြီးပါကြီးလေတခုရှိတယ်လေနောက်ဆိုရဲသုံးကုန် license လေးနောက်ပြည်တွင်းထုတ်လုပ်မှုနဲ့ပတ်သက်တဲ့ license လေးခွန်ခါတွေပေါ်မှာ revenue site ကမရှိခဲ့ကြတော့တစ်ခါကအဲဒီ project တွေသုံးတော့မှဆိုငွေဒီကလေးများမရှိခဲ့ရင်တော့ပေါ့နော်တပင်းနည်း printing တွေပါဖြစ်နိုင်တော့ဒါလည်းဖြစ်နိုင်ချင်ရှိပါတယ်အကြောင်းတစ်ခုပါဟု
တ်ကဲ့အဲ့ဒီတော့အခုလိုဒီမြန်မာငွေကျဆင်းမှုခုနရွှေနဲ့ဒေါ်လာဈေးတက်မှုပါပေါ့နော်ဘလောက်အထိပမာဏဘလောက်ကျကျဖြစ်သွားမယ်လို့မှန်းထားမိလဲ
ကျွန်တော်ကဘယ်လိုထင်လဲဆိုတော့အခုဈေးယူကိုကြီးပြတ်တော့မယ်အခုဘဝကြီးဖြစ်တော့မယ်ဟိုကဒီလိုဖြစ်တော့မယ်ဆိုရဲ assumption ပေါ့နော်ဟိုဟိုဈေးကမရှိတဲ့တည်င်းကြီးကဟိုခန့်ခိုင်မမဟိုတည်တည်ငြိမ်ငြိမ်မရှိတဲ့ပုံမှာဒီချက်လက်တွေမမှန်ကန်တာရယ်ဘာဖြစ်မယ်ဆိုတော့ rumor တွေကောလာဟလအဲ့ဒီအပေါ်မှာတည်ပြီးတော့မှ speculate လုပ်နေရဆိုရင်ဒါယူဘယ်လောက်ကြာကြာဘယ်လောက်ထိထက်ထက်သွားမလဲဘယ်လောက်ထိကျသွားမလဲဆိုတော့ထပ်မှန်းရတာဖြစ်တယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့အခုလိုဒီမတိမငြိမ်ဒီကမောက်ကမဖြစ်နေတဲ့အနေအထားကပေါ့နော်အခုလက်ရှိဒီအစိုးရပြောင်းလဲတဲ့ဒီဆန္ဒပြပွဲတွေနှိမ်နင်းမှုတွေကြောင့်ရောပတ်သက်မှုရှိတာ
ဒီ effect ကတော့ဟိုရှိတာပေါ့ဒီ effect ပေါ်မှာတည်ပြီးတော့မှဒီစီကူပိုင်းမှာမြန်မာငွေကြေးနဲ့ပတ်သက်ဟိုဒေါ်လာနဲ့ပတ်သက်ပြီးတော့ကံပေးမှုကိစ္စတွေအကြောင်းတွေတော့အထူးဖြင့်အမေရိကန်နေပြီးတော့မှဟိုဖိအားပေးထားတဲ့အကြောင်းတွေပေါ့ဒါတွေကတော့နိုင်ငံရေးပေါ်ကနေပြီးတော့ဒီ financial sector ကိုလာထိတာ financial ကနေပြီးတော့ဒီဘက်ကကျွန်တော်တို့ banking sector ကိုလာထိတဲ့သဘောဖြစ်နေ
ဟုတ်ကဲ့အဲ့ဒီတော့ဒီဆက်ရောက်မှုကရောဘယ်လိုဆက်ဖြစ်လာဖို့မှန်းမလဲ
ဒီစီးပွားရေးတို့ဒီအဓိကတော့ကျွန်တော်ဒီဘက်ခက်ကြီးတဲ့မှာကျွန်တော် financial နဲ့ဒီ banking sectorကျောင်းဖြစ်လာရဲဆိုရင်တက်ရောက်မှုတွေကတော်တော်ကြီးရဗျဥပမာကျွန်တော်တို့အင်ဒိုနီးရှားလို့ပြောဆိုတာတည်တာပါတယ်ဒီ financial crisis နောက်ပိုင်းမှာ1999နောက်ပိုင်းမှာဒီစူရာတို့ဘာလို့ပြုတ်ကျသွားလဲဆိုတာဒီကဲ့ base ကဒီ financial crisis ဖြစ်လာတဲ့ပြဿနာအပေါ်မှာတည်ပြီးတော့မှဖြစ်သွားတာဆိုတော့ဒီလက်ရှိအတိုင်းဒါရဆိုရင်ကျွန်တော်တို့စီးပွားရေးတွေရပ်တန့်လာတော့အလုံးမလုံးမြင်များလာတာတို့ဒါရက် zero တွေဖြစ်လာနိုင်တယ်နောက်လုပ်ငန်းတွေရပ်ဆိုင်လာတော့ပေါ့နော်အကုန်လုံးမှုတွေရဆိုင်တာတို့ဒီ logistic ကိုပိတ်နေတဲ့အတွက်ရဆိုင်တာတို့နောက်ပြီးတော့မှကျွန်တော်တို့အများအားကြောက်နေတဲ့ဒီ inflation တို့ပါဖြစ်လာမှာ
ဟုတ်ကဲ့ကျေးဇူးပါ